တရုတ်နိုင်ငံရဲ့ထူးထန်မှန်တိတ်ရှိကျွမ်းဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့မနေ့ကစက်တင်ဘာလ18ရက်နေ့မနေ့ပိုင်းကတော့စစ်ကောင်စီနိုင်ငံကြီးဝန်ကြီးဦးသန်းစုနဲ့တွေ့ဆုံခဲ့တယ်ဆိုပြီးတော့စစ်ကောင်စီဘက်ကနေပြီးတော့သတင်းထုတ်ပြန်ထားပါတယ်။နိုင်ငံဆက်ဆံရေးပူးပေါင်းဆောင်မှုအရှင်တိုးမြင့်မှုတရုတ်မြန်မာနယ်စပ်တစ်လျှောက်ငင်းငယ်နဲ့တည်ငြိမ်ဆောင်ဖို့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြသလိုပဲမြန်မာနိုင်ငံငင်းငယ်ရဲ့အမျိုးသားပြောင်းလဲတည်မြဲရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့နောက်ဆုံးဖြစ်ပေါ်တိုးတက်မှုတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီနိုင်ငံကြီးဌာနကထုတ်ပြန်ပါတယ်။အာဆီယံနဲ့ကုလသမဂ္ဂမှာပို့ပြီးတော့နီကက်စွာပူးပေါင်းဆောင်ရည်ကိစ္စတွေကိုလည်းဆွေးနွေးအမြင်ဖလှယ်ခဲ့ကြတယ်လို့စစ်ကောင်စီရဲ့နိုင်ငံရေးဌာနထုတ်ပြန်ချက်မှာပါရှိပါတယ်။ကုလသမဂ္ဂထူထူညီလာခံမှာမြန်မာကုစလေကိစ္စနဲ့ပတ်သက်လို့မကြခင်ထပ်မံဆုံးဖြတ်ရတော့မယ့်အချိန်မှာတရုတ်ထုကုစလေမြန်မာနိုင်ငံကိုခုလိုမျိုးရောက်ရှိလာတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကုလသမဂ္ဂဆိုင်ရာမြန်မာတံတမန်ကြီးဦးကျော်မိုးထွန်းကစစ်တပ်ရဲ့အာဏာသိမ်းမှုကိုလက်မခံဘဲနဲ့ရွေးကောက်ပွဲအနိုင်ရဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရတအစိုးရကိုပဲကုစားပြုတယ်ဆိုပြီးတော့ရပ်တည်နေတာပါ။မြန်မာစစ်ကောင်စီဘက်ကအစုပြုထားတဲ့ကုလသမဂ္ဂကုစလေကိုကုလသမဂ္ဂဘက်ကလက်မခံဘဲနဲ့ကုစလေတစ်ခန့်မှုကိုဆိုင်းငံ့ထားတာပါ။ဒါကြောင့်မလို့ဥကြုံမှုထုံးကပဲမြန်မာတာမတ်ကြီးဖြစ်နေဆက်ရှိနေပါတယ်။အခုလာမယ့်ဒီကုလသမဂ္ဂထူထူညီလာခံမှာတော့ဒီကုစလေတစ်ခန့်မှုကိစ္စပြန်ပြီးတော့ဆွေးနွေးပွဲရှိတာမို့လို့ဒေသတွင်းအင်အားကြီးဖြစ်တဲ့တရုတ်နိုင်ငံရဲ့သဘောထားကလည်းရေးပါလာပါတယ်။အရင်ကတော့ကုစလေတစ်ခန့်မှုကိုရှေ့ဆိုင်းထားတာကိုတရုတ်ကပါသဘောတူပါတယ်။တရုတ်နိုင်ငံကြီးဌာနရဲ့ဒီအာရှရေးရာထူးခုစလေတင့်ရှိကျွန်းဟာပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းမြန်မာနိုင်ငံကိုရောက်ရှိပြီးတော့မြန်မာစစ်ကောင်စီရဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့ပါတွေ့ဆုံခဲ့သူဖြစ်ပါတယ်။ဒါ့အပြင်တရုတ်နဲ့နေချင်းဆက်တဲ့နေဆက်တူမှာအခြေချတဲ့မြန်မာနိုင်ငံမြောက်ပိုင်းတိုင်းသာအဖွဲ့တွေနဲ့လည်းမကြမကြထိစပ်ဆက်ဆံနေတဲ့တူဖြစ်ပါတယ်ခင်ဗျ။